ပင်လာပင်လေော်ရဲကဝေးလံခေါင်တည်တဲ့ဘာဆန်ချာကျွန်းမှာရွှေပြောင်းနေရာချထားတဲ့ရိုဟင်ဂျာမွတ်စလင်ထောင်ထဲချီအတွက်အခြေခံလိုအပ်တဲ့အကူအညီတွေပေးနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအရာရှိတွေကြားသဘောတူညီချက်တည်းရဲ့ဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့အကြောင်းရိုက်တာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မြင်းနေကျွန်းတစ်ခုဖြစ်တဲ့ဘာဆန်ချာကျွန်းဟာမုန်တိုင်းနဲ့ရေကြီးရေလျှံမှုတွေမကြာခဏကြုံရလေရှိတာကြောင့်ဒုက္ခသည်တွေကိုဒီနေရာကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေတဲ့ကြားမှာပဲရိုဟင်ဂျာဒုက္ခသည်19,000ကျော်နီးပါးကိုဘင်္ဂလားဒေ့ရှ်အစိုးရကရွှေ့ပြောင်းနေရာချထားခဲ့တာပါ။ရင်းကြဆူရဲ့၃လုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာကြတဲ့ဒုက္ခသည်တပန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေပြီးတော့ဒီထဲက130ရာခိုင်နှုန်းကိုဘာဆန်ချာကျွန်းကိုရွှေ့ပြောင်းပေးသွားဖို့ဘင်္ဂလားဒေ့ရှ်အစိုးရကလိုလားနေတာဖြစ်ပါတယ်။၃လအတွင်းမှာဒုက္ခသည်8,000လောက်ဒီကျွန်းပေါ်ကိုပြောင်းရွှေ့ပေးသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သဘာဝဘေးစီမံခန့်ခွဲရေးဆိုင်ရာဝန်ကြီးဌာနအကြီးအကဲအရာရှိမိုဟာမက်မူဆင်ကဒီကနေ့ကုလသမဂ္ဂအရာရှိတွေနဲ့သဘောတူညီချက်လက်မှတ်ရေးထိုးပြီးမှသတင်းတောက်တွေကိုပြောပါရစေ။ဒီကနေ့သဘောတူညီချက်အရဘာဆန်ချာကျွန်းပေါ်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရေးလုပ်ငန်းတွေမှာကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနီးကပ်ပူးပေါင်းဆောင်ရွက်ဖို့သဘောတူထားဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါရစေ။ဒီကနေ့သဘောတူညီချက်ထဲမှာဒုက္ခသည်တွေကိုအကောက်အွယ်ပေးရေးပညာရေးကျန်းမာရေးအသက်မွေးဝမ်းကြောင်းမှုနဲ့လုပ်ငန်းကျွမ်းကျင်မှုဆိုင်ရာသင်တန်းတွေပို့ချပေးတာအပါအဝင်ဒုက္ခသည်တွေအဆင်ပြေပြေနေထိုင်နိုင်ရေးနဲ့တစ်ချိန်မြန်မာနိုင်ငံကိုပြန်ကြတဲ့အခါလုပ်ကင်စားတောက်နိုင်ရေးအတွက်ပါချိုးတင်ပြင်ဆင်တာတွေကိုလုပ်ပေးသွားမယ်လို့ UNHCR ကကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းလဲရိုက်တာသတင်းမှာဖော်ပြထားပါတယ်ရှင်။